မြန်မာနိုင်ငံဘက်ကလည်း online လိမ်လည်မှုလုပ်ငန်းတွေမှာလုပ်ကန်ခဲ့သူတွေလို့တန်တရားရှိတဲ့တရုတ်နိုင်ငံသား498ယောက်ကိုမြန်မာနိုင်ငံဘက်ကလည်းထပ်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးဆိုင်ရာဝန်ကြီးဌာနကတောက်ကြံနဲ့မှာတုံ့ပြန်ခဲ့တာပါမြန်မာနိုင်ငံဘက်ကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးနိုင်ငံတကာဥပဒေစိုးမိုးမှုပူးပေါင်းဆောင်ရွက်လုပ်ငန်းတွေကိုဆက်လုပ်နေတယ်လို့လည်းတရုတ်လုံခြုံရေးဝန်ကြီးဌာနကပြောပါတယ်နှစ်ဖက်ပူးပေါင်းဆောင်ရွက်ပြီးအခုလိုတန်ရရှိသူ498ယောက်ကိုမြန်မာနိုင်ငံတာချီလိတ်မှာဖမ်းဆီးနိုင်ခဲ့တယ်လို့ပြောပါတယ်။အခုချိန်ထိ online လိမ်လည်မှုလုပ်ငန်းတွေမှာပါဝင်တယ်လို့တန်ရရှိသူဟာ4,600ကျော်ရှိပြီးမြန်မာနိုင်ငံဘက်ကနေပြီးတော့တရုတ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပြီးတော့ဖြစ်ပါတယ်။ online လိမ်လည်မှုလုပ်ကန်သူအများစုကိုတော့ရှင်းလင်းဖယ်ရှားခဲ့ပြီးဖြစ်တယ်လို့လည်းတရုတ်ဝန်ကြီးဌာနကပြောပါတယ်။လက်ရှိမှာတော့ယူနန်ပြည်နယ်ကပြန်ပြီးခေါ်ဆောင်လာတဲ့တန်ရရှိသူတွေကိုကိုင်းတွေစစ်ဆေးဖို့အတွက်အများပြည်သူလုံခြုံရေးဆိုင်ရာတာဝန်ရှိအဖွဲ့ကိုဟူပင်းစီချန်းစတဲ့ဒီနယ်တွေမှာအပါဝင်တခြားဒေသတွေမှာပါတာဝန်ပေးချထားတယ်လို့တရုတ်ဝန်ကြီးဌာနကပြောဆိုပါတယ်